ရေပိသိန့်ဒေတာကတောင်ပြူလယ်သမားတွေအတွက်အစိုးရကမျိုးစဘာတွေထုတ်ပေးခဲ့တယ်လို့အဲ့ဒီဒေတာတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ပြည်ရင်းပြည်ပကပညာရှင်တွေနဲ့တိုင်ပင်ပြီးတော့ရေရှည်စီမံကိန်းတွေရေးဆွဲနေတယ်လို့ Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရမှုလည်းဖြစ်ဆောက်လုပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOA ကိုပြောပါတယ်
ကျွန်တော်တို့အခုဆိုလေယာဉ်ဆက်ပြိုးနေဆေးကောင်းဝင်ဌာနတွေရောဒီမျိုးစီတွေပေါ့နော်မျိုးစီတွေပြီးပြီးတော့ကျွန်တော်တို့ resilient ဖြစ်မဲ့ဒီသဘာမျိုးတွေသမုန်းနဲ့ဒီပြည်နယ်မျိုးတွေဒါတွေကိုရည်သူရအခုဒီနေ့ကြည့်ပြီးနောက်နေ့လည်းကြည့်ရင်ကြည့်အောင်ပါပဲအဲဒါကြောင့်မလို့အဲ့ဒီကြည့်ခဲ့ချင်းလည်းကြာနေရောမသိဟိုရည်တုံတောင်ကြည့်ပြီးလို့ရှင်ပြန်ကြသွားလို့ရှင်လည်းသူရှင်းတန်တောက်ခံနိုင်မဲ့သဘာမျိုးတွေဒါတွေအခုလေယာဉ်ဆက်ပြိုးနေဆေးကောင်းဝင်ဌာနအနေနဲ့တည်ထွင်ပြီးတော့ဒါကျွန်တော်တို့အခုဒီနိုင်ငံပညာရှင်တွေနဲ့ဆွေးနွေးပြီးတော့အခုဆောင်ရွက်နေပါတယ်ဒီလိုမျိုးစီမျိုးကိုလည်းစိုက်ပျိုးဖို့အတွက်ကိုဆောင်ရွက်နေတာရှိပါတယ်ဒီနေ့မှာဒေါက်တာရင်ရင်းနဲ့ဒေါက်တာဇော်ဦးတို့ဒီပညာရှင်များအဖွဲ့ရလည်းပဲကျွန်တော်တို့ဒီ supply chain ကြီးတစ်ခုလုံးကိုလက်ရှိတဘာဝလက်ရှိအခြေအနေနဲ့လိုင်းလျောညီတည်စွာပြုရှင်ပြောင်းလဲနိုင်အောင်လို့တချင်းဟိုဆောင်ရွက်နိုင်မဲ့ဒီစိုက်ပျိုးအစီအစဉ်တွေဆောင်ရွက်ဖို့လည်းပဲတင်ပြထားတာတွေရှိပါတယ်။ဒါကြောင့်မလို့ဒီပြည်ချင်းရှင်တွေအားလုံးစုစည်းပြီးတော့အခုဆိုလို့ရှိရင်တော့ဒေါက်တာတော်ရင်တို့ဒေါက်တာဇော်ဦးတို့ကလည်းပဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနဲ့ဆက်ဆက်ပြီးတော့ဒါကျွန်တော်တို့ဒီအကြံပြုပြီးတော့ recovery plan တွေကို early recovery plan, medium term recovery plan, long term recovery plan တွေကိုသူတို့အကြံပြုချက်တင်တဲ့ကျွန်တော်တို့ဝန်ကြီးဌာနများကရေးဆွဲလျက်ရှိပါတယ်။
ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံစံစဘာအတင်းချုပ်ကိုမေးကြည့်တဲ့အခါကျတော့သူတို့ဘက်ကခံမနာပေါ့နော်ဟိုသူတို့လည်းတန်းနေတယ်လို့ကူညီတယ်ပေါ့ဒါပေမဲ့ဒီပြန်လဲထူထောင်ရေးလုပ်ငန်းတွေအတွက်ဆိုရင်တန်း80လောက်လုံမယ်ဆိုပြီးတော့တောင်မလို့ဒီမှာဟိုမြန်မာနိုင်ငံစံစဘာအတင်းချုပ်ကနေပြီးတော့ကျွန်တော်တို့အစောပိုင်းကပြောတာရှိပါတယ်ဒါပေမဲ့ဆရာတို့ကတော့ပို့ပြီးတော့ထဲထဲဝင်ဝင်ဟိုပေါ့သူဟိုလေ့လာနိုင်တယ်ပေါ့ပျက်စီးဆုံးရှုံးမှုတွေလည်းပို့ပြီးသိတယ်ပေါ့တနင်္ဂနွေလုံးအတိုင်းတန်းနေဆိုတော့ဆရာတို့အခုဆွေးနွေးပြီးသလောက်ဆိုရင်ဒီ pledging conference မလာခင်မှာပေါ့ဒီ pledging conference မှာဆရာတို့ဘလောက်ထိများလိုအပ်တယ်ဆိုတာကိုဆရာတို့တင်ပြဖို့ရှိသလဲရုပ်လုံးပေါ်ပြီလားဆရာဟို recovery အတွက်လေ long term အပါအဝင်ပေါ့ဆရာဒီဟာတွေပြန်ပြီးတော့
ဟို9ရက်နေ့နောက်ပိုင်းကျရင်တော့ဒါကျွန်တော်တို့အခုသိလာပါမယ်9ရက်နေ့နောက်ပိုင်းမှာအခုအထူးကြတော့ကျွန်တော်တို့ကအခုရေးဆွဲတဲ့ plan ကဒီပြတ်သွားတာလေးကိုပြန်လည်ပြီးတော့ဟို cover ချက်မဲ့ plan တခုတည်းမပေါ့ပြည်စီဆုံးရှုံးသွားတာလေးကိုပြန်လဲကာဗာလုပ်နိုင်မဲ့ plan တခုတည်းမပေါ့ပြည်စီဆုံးရှုံးသွားတာကိုကာဗာလုပ်နိုင်ပြီးပြီးရင်ပူပေါင်းတဲ့လူမှုဘဝပုံမှန်ကြီးကိုထူထောင်နိုင်မယ်ရခိုင်နဲ့ပူပေါင်းလာမယ့်အနေအထားမျိုးရောက်ရှိရမယ်သတိဖြစ်ရင်နောက်တစ်ခါဒီရနေပြီးတော့ကျွန်တော်လက်ရှိသွားနေတဲ့နိုင်ငံတော်ပြည်စီမံချက်ဒီစီမံကိန်းတွေကိုလည်းကျွန်တော်တို့ပြန်ပြီးတော့ in line ဖြစ်အောင်လို့နောက်တစ်ခါအာဆီယံမှာ agreement ချုပ်ဆိုထားတဲ့ချုပ်ဆိုချက်တွေရှိပါတယ်။ဒါတွေကိုလည်းပြည့်မီတော့တော့ international မှာသတ်မှတ်ထားတဲ့ကျွန်တော်ဆန်ရှင်ဆန်ညွန့်နေစာချုပ်တွေအဲ့ဒီတိုင်းဝင်အောင်လို့ဒီ recovery plan ကနေပြီးတော့ကျွန်တော်တို့ဒီအားလုံး cover ပြည့်အောင် launch ရေးဆွဲသွားမှာဖြစ်ပါတယ်။အဲ့ဒီဟာရေးဆွဲတဲ့အချိန်မှာသူကအဲ့ဒီပြင်ကိုဒီနိုင်ငံတော်ရဲ့ဒီမှာပုံစံတုတ်တက်မှုကိုပါထောက်ဖို့တရားပြည့်အောင်ဒီအဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီပညာရှင်တွေအများကြီးကအော်ပါဝင်ရေးဆွဲနေတာဖြစ်ပါတယ
်ဒီနေရာတွေမှာရေကဒီနေ့ကြီးပြီမယ်လေနောက်နေ့ကြီးမယ်ဆိုတော့အရင်တော့ကလည်းအခုရေကြီးတဲ့နေရာတွေဟာအများစုကျွန်တော်တို့နားလည်ထားသလောက်ဆိုရင်နှစ်စဉ်ရေကြီးတဲ့အ ਨੇ အများပေါ်ပဲမှတည်တာပေါ့နော်ဒီနေရာတွေကပုံမှန်ရေကြီးနေကြနေရာတွေဆိုတော့စောစောဆရာပြောသလိုရေရှည်ဒီနေရာတွေမှာဟိုဟာပေါ့ဟိုစဘာဟိုဟာပေါ့ရေကျသွားရင်တောက်ခံနိုင်တဲ့ဟိုစဘာအမျိုးအစားဟိုတီထွင်းသလိုပဲဒီနေရာတွေကိုရေမဝင်လာနိုင်အောင်လုတ်တဲ့နီလာနေလဲပါမယ်ထင်တယ်ဆရာဆရာတို့ရေလွဲမဲ့ကိစ္စ
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ကျွန်တော်တို့ကအခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုကျွန်တော်တို့ဒီမြေဝကျွန်းပေါ်နဲ့ဒီဗဟိုတိုင်းဒီသားတွေမှာစားတွေရှိပါတယ်ဒီစားတွေဟာနှစ်ပေါင်းဒီ30 40 50ကလေးကတိဆောက်ထားတဲ့တားတွေအချို့ဆိုလို့ရှိရင်လဲဒီနှစ်ပေါင်းဒီ100လောက်ကလေးကစောက်ခဲ့တဲ့တားတွေရှိပါတယ်ဒါကြောင့်မလို့ဒီတားတွေဟာအခုဆိုလို့ရှိရင်သူကပြန်လည်ပြီးတော့ကျွန်တော်တို့ reconstruction လုပ်ဖို့လိုလာပါတယ်။ဒါကြောင့်မလို့ဒီတာတွေကိုပြန်မြင့်မဲ့အစီအမံချက်ဆိုလို့ရှိရင်လည်းဒါတနိုင်ငံလုံးတိုက်တာရဒီတာတွေကိုမြင့်ပြီးသွားတယ်ဆိုလို့ရှိရင်နောက်တစ်ချိန်ဒီလောက်ကြီးကြည့်တာနဲ့တော့ဒီတာတွေကျော်ပြီးတော့ဝင်မလာနိုင်တော့စသဖြင့်ဒီလိုမျိုးဒ နမူနာလေးပြောတာပါ
ဟုတ်ကဲ့ဆရာ
ဒီအရာဆိုတော့ပါလေ there's a risk reduction ပေါ့နော် there's a risk reduction မှာဒါလေးကနမူနာလေးတစ်ခုပေးတာပါ
ဟုတ်ကဲ့ဆ
ရာဒါတော့ဒီ plan ကဒီထဲမှာဒီအရာလေးပါမယ်ဒါလေးဆိုတော့ပြီးသွားလို့ရှိရင်ဒီလေးကောင်းမွန်တဲ့အခြေအနေမျိုးတစ်ရက်ကိုပိုပြီးပိုပြီးဖန်တီးသွားနိုင်မယ့်အနေထားပါကျွန်တော်ပိုကောင်းမွန်တဲ့မဝန်ကြီးပေါ်ပေါ်ပေါ်ကောင်းမနဲ့လူဖွဲ့စည်းတရက်ကိုပြန်လည်တူတော်ပေးနိုင်ဖို့အတွက်ဒီလိုမျိုးကျွန်တော်ရည်ရွယ်ပြီးတော့ဆက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဟိုနောက်တစ်ခုလေးပါဆရာဟိုအခုဆိုတော့ဒီကျွန်တော်တို့ရေတွေကြီးတော့ဟိုဆိုးဆိုးဝါးဖြစ်နေတဲ့အချိန်မှာနိုင်ငံတကာကနေပြီးတော့အကူအညီပေးဖို့သူတို့ကုလသမဂ္ဂအပါအဝင် EU တို့ဒီအိန္ဒိယချင်းအိန္ဒိယတို့ထိုင်းတို့သူစင်ကာပူတို့အကူအညီတွေပေးကြပါတယ်ဆိုတော့အဲ့ဒါတွေကတော့ဟိုကြီးရေကြီးတဲ့အတိုင်းဒါပမာဏကလည်းကြီးမားကျပြန့်လွန်းတော့အဲ့ဒီဟာတွေကတကယ်ကိုစိမ့်မဆန်နံပါတ်လို့ဖြစ်မှာပဲလေသူတို့ပြောတော့ဟိုကူညီပေးတယ်ဆိုတာကလည
်းဟုတ်ပ
ါဆိုတော့အခုဆရာတို့လုပ်မဲ့ pledging conference မှာကြတော့ဒီနိုင်ငံတကာကနေပြီးတော့ဒီ long term plan တွေကိုဆရာတို့အခုပညာရှင်တွေနဲ့ဆွေးနွေးတိုင်ပင်ထားတဲ့ဟာတွေကိုချပြမယ်နိုင်ငံတကာကနေပြီးတော့အကူအညီပေးကြဖို့ဝန်ဝန်ပူးပေါင်းလှုပ်ဆောင်ကြဖို့
ပါပါပါပါပါအဲ့တော့ဒီနိုင်ငံတကာရဲ့အနေအထားကလည်းဗာလဲဆိုတော့ဒီ plan မရှိဘဲနဲ့သူတို့ကပေးဖို့ကဝန်လေးပါပဲဒီ plan ကိုချပြတော့ကြမှာဘယ်သူကဘယ်အပိုင်းကိုတာဝန်ယူမယ်ဘယ်သူကတော့ infrastructure ဘယ်သူကတော့ဒီ layer security ကနေဘယ်သူကဘယ်သူတွေဘယ်အပိုင်းကမွေးမြူရေးကနေစသဖြင့်အပိုင်းလိုက်အကူအညီပေးသွားမယ့်သဘောပါပဲဖြစ်ပါတယ
် RCC ပြန်လဲထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမူလည်းဖြစ်ဆက်လက်ဝန်ကြီးဌာနအများအားအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းပြောပြခဲ့တာပါလက်ရှိရေးဆွဲနေတဲ့ရေပြည့်တင်ဒေတာပြန်လဲထူထောင်ရေးရေရှည်စီမံကိန်းကတော့အခုလကုန်ပိုင်းမှာPC လိမ့်မယ်လို့ခံမှန်းထားကြောင်းဥကျော်လင်းကပြောပါတယ်ခင်ဗျာ